Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကျတာတွင်ညပိုင်း9:30အစီအစဉ်တွေကိုတိုင်းတိုမီတာ2532.51တို့ကနေတိုက်ထုတ်လည်ပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်မှုဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံနဲ့ဝင်သွားပြီးပျောက်ဆုံးနေတဲ့သတင်းတောင်နဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီမှာရောက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြည်နယ်အကူအညီပေးဖို့အရှေ့တောင်အာရှနိုင်ငံများတဲ့အာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပါရှင်။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနဲ့မှာ UWSA ဝါတာဖွဲ့ကဖန်စီထနေတဲ့လာဟုဓမ္မဆရာ90ကျော်ကိုခံဝန်ကတိနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းမှာကတော့
ယုံကြည်တဲ့ဝင်ဝင်ရှိရမယ်ဒါတွေကလူခွင့်ရေးပဲလေဒီချိန်နေရတော့အဲ့လူခွင့်ရေးတရားသဏ္ဍာန်ပါအချက်နဲ့တော့မကိုက်ညီဘူးကွဲလွဲနေဘူးဆိုတာလေးတော့ကျွန်တော်တို့က
မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ပြောတော်တာပါမကြခင်အပြည့်ဆုံးကြားမှာပါနောက်ပိုင်းမှာတော့ငင်းချိုင်ဆိုင်ရာထိတ်တိအစီအွေကိုပုတ်ပါအစားနေပြည်တော်ကိုပြောင်းရွှေ့ကျင်းပတော်မယ်တဲ့တင် 11 Media Group ကတင်နမ3ဦးကိုဖမ်းဆီးအရေးယူတဲ့အပေါ်ပြစ်တင်ရှုံချမှုတွေနဲ့ဝေဖန်ထောက်ပြမှုတွေထွက်ပေါ်လာတဲ့တင်အသေးစိတ်နဲ့အမေရိကန်ရဲ့အခွင့်တိုးကောင်းမှုပေါ်အလုံသမားသမဂ္ဂရဲ့အမြင်တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့ပတ်စင်ကဏ္ဍတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးအတင်တွေကိုကောင်းလင်းဦးနဲ့မတင်ငိထိုက်တို့ကပြောပြပေးကြပါအောင်ရှင်
တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့ sorry သတင်းတောင်ဂျမဲခါရှော့ဂီနဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရောက်နေတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အချိန်နဲ့မှာပဲသတင်းတောင်ရဲ့အသက်အန္တရာယ်စိုးရိမ်ရာကြောင်းလည်းပြောဆိုခဲ့တာပါ sorry သံရုံးနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာသိချင်သလောက်ရှိတဲ့ကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ Washington Post သတင်းစာမှာသဘောထားမြင်ဆောင်မာရီရေးသားနေသူတူလည်းဖြစ် Sorry အရှိမင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့သတင်းတော်ခါရှော့ဂီဟာပြည်ရဲ့သတင်းပတ်တဲ့တူကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ Sorry ထောက်လိုင်း15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ရုံးမှာပဲတပ်ဖြတ်ခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲတူကီအာဏာပိုင်တွေကပြောဆိုထားပါတယ် Sorry နိုင်ငံကတော့ဆွဆွဲချက်အချင်းချင်းမရှိဘူးဆိုပြီးညှင်းဆန့်ထားတာပါအမေရိကန်ထောက်လိုင်းရဲ့ကြားပြတ်ထောက်လိုင်းကျေးရဒင်းတော်ခါရှော့ဂီကိုအမေရိကန်ကနေပြန်လာအောင်စီယုံပြီး sorry နိုင်ငံရောက်ရင်ဖမ်းဆီးဖို့ sorry အရှင်မင်းသားကညွှန်ကြားထားတဲ့အကြောင်းလေးဒင်းနေထွက်ပေါ်နေပါတယ်။သမ္မတထရန့်ကတော့ဒင်းတော်အသက်ခံရတာမှန်ငယ်မယ်ဆိုရင်တော့ဒါဆိုးရတဲ့လူရဲ့အဖြစ်သဘောကျလက်ခံနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တာပါ sorry နိုင်ငံသားဒင်းတော်ပျောက်ဆုံးနေတဲ့အမှုကိုစုံစမ်းဖို့အမေရိကန်ထက်လက်တော်အမတ်တချို့ကလည်းမနေ့ကကပဲသမ္မတထရန့်ပေါ်မှာတောင်းဆိုထားကြပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဟာရီကိန်းမိုက်ကယ်ဝင်ရောက်တိုက်ခတ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ပြည်နယ်အစိုးရဘက်ကပြန်လည်ထူထောင်ရေးကိုခိုင်ခိုင်မာမာဆောင်ရွက်သွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကကတိပြုလိုက်ပါတယ်။ဟာရီကိန်းမိုက်ကယ်ကဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ဒေသကိုဝင်ရောက်တိုက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမေရိကန်သမိုင်းမှာလည်းတတိယအကြီးဆုံးမုန်တိုင်းဖြစ်ပါတယ်။မုန်တိုင်းထံတင့်ခဲ့ရတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစွမ်းကုန်ကူညီထောက်ပံ့သွားမှာဖြစ်တယ်လို့ပြန်လည်ထူထောင်ရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးကိုလည်းထိထိရောက်ရောက်လုပ်မယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးစကော့ကပြောဆိုခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလုံတာကင်တာရှိစေဖို့မုန်တိုင်းထံတင့်သူတွေအပြင်းမထွက်ကြဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ဒီမနက်ပိုင်းမှာတော့ရှာပွေရေးနဲ့ကယ်ဆယ်ရေးကိုအဓိကအထားဆောင်ရွက်နေတယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲမှုဌာနရဲ့အုပ်ချုပ်ရေးမှူးက CNN သတင်းဌာနကိုပြောဆိုသွားပါတယ်။မုန်တိုင်းဒီရေးရိုက်ခတ်ခံရတဲ့ Florida ပြည်နယ် Mexico Beach မှာတော့ပျက်စီးဆုံးရှုံးမှုကိုစမ်းစစ်တွေ့ချက်ဖို့ဆောင်ရွက်နေပြီလို့လည်းသူကပြောပါတယ်။နောက်ဦးစားပေးလုပ်ငန်းအဖြစ်နဲ့တော့ Florida, Alabama, Georgia နဲ့ South Carolina တို့ကအိုးအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း၈သိန်းနီးပါးတို့ကိုလျှက်စင်ပြီးပြန်လည်ရရှိရေးဖြစ်အောင်လုံဆောင်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်ကတော့လေတိုင်လုံးလျော့လာတာကြောင့်အပူပိုင်းမုန်တိုင်းအဖြစ်လျှော့ချသတ်မှတ်ထားတဲ့အကြောင်းဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကပြောပါတယ်လေတိုင်လုံးလျော့သွားပြီမယ်လို့လဲမိုးရွာသွန်းမှုကြောင့်ရေကြီးရေလျှံမဲ့ချင်းချောက်မှုတွေရှိနေတဲ့အထက်မကြာခင်ကမှမုန်တိုင်းထံတင်ခဲ့ပြီးဆိုးဆွတ်နေတဲ့အမေရိကန်အရှေ့ဘက်ကမ်းရိုးတန်းဒေသတွေလည်းပါဝင်နေပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေပြင်မှာဗဟိုပြုလုပ်ကပ်ခဲ့တဲ့အင်အားပြင်းကြီးညောင်းလူ၃ဦးသေဆုံးခဲ့ရတယ်လို့ကပ်ဘေးတံကြောင့်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။ပြည်ရ၆ရှိရဲ့ငရင်ဒီနေ့စောပိုင်းလုပ်ကပ်ခဲ့ရကနေအများပြပြုတ်ချက်ဖြစ်စီခဲ့တဲ့ဂျာဗာကျွန်းပေါ်ကဆမ်နက်ရက်မှာလူ၃ဦးသေဆုံးသွားခဲ့တာပါ။ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF နဲ့ကမ္ဘာပံ့ပိုးရေးနှစ်ပတ်လည်စီးပွားရေးကျင်းပနေတဲ့ဘာလီကျွန်းမှာငရင်ညောင်းအဆောက်အဦတုံးခါလုပ်ကပ်ခဲ့ရကထောင်နဲ့ချီတဲ့ဧည့်သည်တွေလည်းထိတ်လန့်နေကြဟိုတယ်တွေကနေထွက်ပြေးကြပါတယ်။ဒါလို့ဘာလီကျွန်းမှာထိခိုက်ပျက်စီးမှုတွေရှိတယ်ဆိုတဲ့သတင်းတွေမကြားရတယ်လို့ဆူနာမီသတင်းပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လတဲ့မင်းရင်နဲ့ဆူနာမီရေလဲနဲ့ကြောင့်လူပေါင်း1000ကျော်သေဆုံးရတဲ့ဆူလာဝက်စီကျွန်းမှာကျန်ရှိနေတဲ့နေတဲ့သေဆုံးသူတွေရဲ့အလောင်းတွေရှပ်ပွေးလုံငန်းတွေဒီနေ့ဆုံးသက်ဖို့မူလကစီစဉ်ထားပေမဲ့မိသားစုတွေကသက်ဆိုင်ရာမိသားစုဝင်တွေကိုဆက်လက်ရှာဖွေပေးဖို့ပန်ကြားချက်ကြောင့်မနေ့ပံတောက်ချန်နေ့ထိရက်ထက်တိုးထားတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးအေဂျင်စီကပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဒီကနေ့ကြာသပတေးနေ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူ၈ဦးသေဆုံးပြီးတော့လူပေါင်း၃သိန်းလောက်ကိုကုန်းမြင့်ကိုရွှေ့ပြောင်းပေးချရတယ်လို့အိုးအိမ်တွေပျက်စီးသစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ရပါတယ်။လက်ပြလို့အထိပ်ပဲရတဲ့တစ်လီဆိုင်ကလုန်းမုန်တိုင်းကလေတိုင်နှုန်းတနအီကို95မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့အိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။အော်ရစ်ဆာပြည်နယ်ရဲ့ကန်ယူရန်ဒေသတွေမှာမိုးအချိအချေရွာသွန်းခဲ့ပြီးအင်းကြီးချင်းအန္ဒရာပရာဒက်ရှ်ပြည်နယ်ရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းတန်တင့်ခဲ့ပါတယ်။တစ်ပင်လဲကျပြီးရိုက်မိတာကြောင့်အမျိုးသမီးတဦးသေဆုံးရပြီးအမျိုးသားတဦးကတော့အင်ဖြူကျတာမှသေဆုံးခဲ့ရတာလို့ပြည်နယ်အလုံသမားရှိရာဝန်ကြီးကလည်းပြောပါတယ်။ဒေတာရင်းမှာကြောင်းကြီးပိတ်ထားရတယ်လို့လင်းရင်ပြန်တတ်မှုနဲ့ယထာပြည့်စွတ်မှုတွေကိုလည်းရက်ဆိုင်ထားပါတယ်။မြို့တွေရွာတွေအတော်များများမှာတော့လျှဲစင်ပြီးနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းတချို့လည်းပိတ်နေတယ်လို့ Orissa ပြည်နယ်တဘာဝဘေးဒဏ်ကယ်ဆယ်ရေးဌာနတာဝန်ရှိသူကသတင်းထောက်တွေကိုပြောဆိုသွားပါတယ်။ဆိုင်ကလုန်းမုန်တိုင်းကမနေ့ဖြန်တောက်ကြနေမှာတော့လေပြင်းအားနဲ့ရဝင်းတစ်ခုအဖြစ်အာရော့သွားမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲမိုးစလဌာနကကြေညာထားပါတယ်ရှင်။
Bio American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင
်ဗျာ Bio American Tan ညမပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခေတ်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့ပတ်ဝန်းကျင်ဖြစ်တဲ့ရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီခေတ်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျဉ်းတဲ့လူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကိုယ်တော်ဆန္ဒနဲ့နေရပြန်နေတဲ့အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီချဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုကူတာစ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်ခွန်းမှာဒီနေ့ပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးတွေအတွက်ရင်းနှီးမြှုပ်နှံသုံးစွဲမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြည်လဲတက်မြက်ရေးလူ့ခွင့်ရေးလေးစားလက်နက်ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကွယ်လွန်သူကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်အထည်ပေါ်ဆောင်ရွက်ဖို့လည်းထပ်မံတိုက်တွန်းသွားခဲ့တာပါ။ဒီကနေ့နေ့ထက်ရခိုင်ပြည်နယ်ကပြည်ခတ်တဲ့အကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရင်ဂျာတွေကပထမတော့အဖြစ်6000လောက်ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဒေသနဲ့ထွက်ပေါ်နေချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီကံပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညွေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေအောင်စုကိုမြန်မာလူညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရင်ဂျာမူစီနီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစုစုဝဝကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကဆွဆွဲထားတယ်လို့တိုင်းနယ်ချီရဲ့ဒုက္ခသည်တွေနေရပြန်နေအောင်အမြန်ဆုံးစီစဉ်မှုလည်းတိုက်တွန်းနေကြတာပါ။မြန်မာဆွေအားကတော့ရိုဟင်ဂျာဆွေအမျိုးကိုတရားဝင်အသိအမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအတိုင်းအဝန်ကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ဒုက္ခသည်တွေနေရပြန်နေရေးအစဉ်သက်ရှိနေတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့ရုရှားအာကသယာဉ်မှူးနှစ်ဦးလိုက်ပါသွားပြီးနိုင်ငံတကာအာကသစခန်းကိုသွားရောက်မဲ့ဆိုယူအာကသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင့်သက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားတဲ့ကာဇက်စတန်နိုင်ငံဘိုက်ကူနာမြို့ကအာကသစခန်းကနေလွတ်တင်လိုက်ပြီးတဲ့နောက်အာကသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွတ်ယွတ်မှုကြုံခဲ့ရတာဖြစ်ကြောင်းအမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကပြောပါတယ်။ဆိုယိုအာကာသယာဉ်ဟာအရေးပေါ်မြေပြင်ပြန်မစင်းခင်မှာဒ 中阿比斯内巴文内清月是一般人的快车比新品面的电价拉给将表述开发的不满新的目标后的对阿嘎大型目的米水阿等变成开发来批发的加上三人人物变来新的拉给比的那么多 American 阿嘎大型目 Nick Hughes 内 Russian 阿嘎大型目 Lessi 奥青年都过也不给这一点都要给谁开发的阿嘎大型目那乌斯龙也千里追加了高某尼巴的NASA အကြီးအကဲ Jim Brandon Stein ကတော့အာကာသရုရှားအာကာသအဖွဲ့နဲ့လက်တွဲဆောင်ရွက်နေပြီးဆက်ချွေရမှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်အထိလူလိုက်ပါတဲ့အာကာသခီးစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ကြောင်းလည်းရုရှားတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံရင်ဆိုင်နေတဲ့စီးပွားရေးစင်ကာပူတွေကိုဖြစ်ရှင်းနိုင်မှုဗန်နာရေးအကူအညီတရားဝင်တောင်းခံထားတဲ့အကြောင်းအပြည့်အစုံငွေကြေးရပုံငွေဖွဲ့ IMF ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဗာလီကျွန်းမှာကျင်းပနေတဲ့ IMF နဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံအတွင်း IMF ဦးဆောင်ရင်းချိုင်းမှုခရစ်စတန်လာဂတ်တန်ကိုပါကစ္စတန်ဗန်နာရေးဝန်ကြီးအဆက်ဦးမာကတောင်းခံစာတင်သွင်းလိုက်တာပါ။ IMF ရဲ့အကူအညီနဲ့စီးပွားရေးအစီအစဉ်တွေချမှတ်နိုင်မဲ့အလားအလာတွေအတွက်ဆွေးနွေးဖို့မကြာခင်သတင်းပတ်တွေမှာကျွမ်းကျင်သူဖွဲ့တစ်ဖွဲ့အစ္စလာမဘက်မြို့တော်ကိုဆင်းလွတ်မှာဖြစ်ကြောင်းလည်းIMF ညွှန်ကြားမှုခရစ်စတန်လာကတ်ကိုကူကပြီးကြေညာချက်ထုတ်ပြန်ထားပါတယ်ပါကစ္စတန်နိုင်ငံအနေနဲ့ပေးစရာရှိနေတဲ့နေရာတွေကိုအချိန်မီမပေးနိုင်တဲ့ပြဿနာကိုရှောင်ရှားနိုင်မှုဒေါ်လာ13ဘီလီယံလောက်လိုအပ်နေကြောင်းမနေ့တုန်းကပဲပါကစ္စတန်ဝန်ကြီးချုပ်အမရခန်ကလည်းပြောဆိုထားပါတယ
်မြောက်ကိုရီးယားအပေါ်ပိတ်ဆို့တန်းခတ်ရည်ရွယ်မှုတွေကိုတစ်ဖက်သက်ဖယ်ရှားဖို့တောင်ကိုရီးယားကအဆိုပြုခဲ့ပေမဲ့အမေရိကန်ရဲ့အတီးပြုချက်မရဘဲဘာမှမလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခက်ပြက်ပြက်ပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်တောင်ကိုရီးယားတင်မောသား46ယောက်သေဆုံးခဲ့ရတဲ့2010ပြည်နှစ်တုန်းကမြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကင်ဂျုံဟွာကပြောဆိုခဲ့တာဖြစ်ပါတယ
်ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရရဲ့နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှစ်မှာ UWSA ဟွာတပ်ဖွဲ့ဖမ်းဆီးထိန်းနှင်းထားတဲ့မိုင်းပေါက်နယ်အတွင်းမှာလာဟုဓမ္မဆရာ60ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်ဟိုတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျန်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုထိန်းသိမ်းသားဆက်ရှိတယ်လို့လာအိုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျန်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ UWSA ကဝါပြည်သွေးစည်းညွှန်ရေးကမ်ရွန်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလလယ်လောက်ကစတင်ပြီးဘာသာရေးအရတင်မာမှုတွေရှိခဲ့ရာကခရိယံဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့တယ်လို့ယာနဲ့ချီတဲ့သာသနာဝန်ထမ်းတွေကလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်။စက်တင်ဘာလနောက်ဆုံးပတ်အတွင်းကဖမ်းဆီးထိန်းသိမ်းခံရတဲ့လာဟုဓမ္မဆရာ60ကျော်ကိုတော့ဗိုလ်တူးနဲ့ညနေပိုင်းကခံဝန်ကတိလက်မှတ်ရေးထိုးပြီးပြန်လွှတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုတိတ်ခါတော်ရဆရာဒေါက်တာလာဇရုကပြောပါတယ်။
ကလေးရညနေပိုင်းတော့မှာတနင်္လာနေ့မှာတနက်ပြန်ကုန်းပြန်တော့အလုံးလုံးပြည်တယ်ဆက်ပြီးတော့ခေါင်းပြည်တယ်တော့ဒါငွေတော့ထပ်ကမှဖတ်ရှုမဆောင်တွေ့ရမလို့တော့ဘူးဒီစုံမကြီးဒီတော့ဘူးဆိုတော့လက်မဆိုးတော့ဆက်လာရတယ်တဲ့လက်မမဆိုးရတဲ့စိတ်တော်ရစီရပါပဲဆိုလို့ဆက်တယ်နဲ့သူတို့လည်းပေါ်ရဆက်လိုက်တာပဲအဲဆက်ဆက်ဆောင်ပြန်ကြောက်တာကြောက်ပြီးကြတော့ဆက်မလာသေးဘူးဆိုတော့ဒီတည်းရောက်
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ
်။အခုနေအကတာနဲ့လုပ်နေတဲ့ဒီအတိုင်းဝန်တာမှုကမဖြစ်ဘူးလို့ဘာလို့လဲဆိုတော့ဘယ်မှာရှိဖို့ရအောင်လို့ဆိုတော့မကောင်းတော့ဘူးသူရဘယ်မှာရှိဖို့မှမရဘူး။ဘာသာစုတ်ခိုင်းနေကြတာယမနိုင်ငံဥပဒေနဲ့ရပ်ဆက်ကြည့်ရတယ်
ပြီးခဲ့တဲ့အပတ်တွင်ကလည်းဝါလူမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်မှတ်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့တေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်၈၈ကိုဖောက်ပြရာကြောင်းထောက်ပြပါတယ်
လူ့ခွင့်ကြီးညာစရန်အပိုက်၈၈ကို Article 18မှာ
ဒီတိုင်းမှာလွတ်လပ်စွာတွေးကော်ခွင့်မမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ွယ်ခွင့်ရှိတယ်ပေါ့ဒီအခြေအနေကတော့အဲလွတ်လပ်စွာကိုယ်ွယ်ခွင့်ဒါလူတယောက်ရဲ့ရပိုင်ခွင့်ပေါ့နော်ဘယ်လိုလူပဲဖြစ်ဖြစ်လူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ွယ်ခွင့်ရှိရမယ်ဒီကိုယ်ွယ်မှုကိုလည်းဟောပြောခွင့်ရှိရမယ်ယုံကြည်တဲ့ဝင်ခွင့်ရှိရမယ်ဒါတွေကလူ့ခွင့်ရည်ပဲလေဒီအခြေ
Jara Mishi De Jong, Gomshin and Nele, Lenagan Poor Syrian, but the B. Jawin Sangwe Damu, Mishike Bude Jong, Piosu Bade. Zuru S. E. Waterpoe Begaro, Bohoya, Kumbu Jemayare, Pia Jong Rigo, Pitina Pijone, Son Yaute, a two Badaisia Rejong, Silomu, Tigai Masure, a two, Wayo Tendina Pijong, Trientopian Tabade.
Kumbozo Washing, a Kuronin Jane Sunu Vedrin Besepame, Nangano Tambing Hampoko to Onsan Suji, Damro, Kagwaye Uzicho, Bojo Mujin Mian Line Pia, Diana Lenaka and Puese Pue Gans on Nepawin Dayame, take the Siwego, Boba, Asa, Nepiago, Bianchi, Jimpa, Domava.
ဒီမှာရင်းနေရတမမှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်နေတဲ့တိုင်းနာခေါင်းဆောင်တွေအကြားကွယ်လွယ်မှုတွေရှိခဲ့တာမို့အပြန်အလှန်ညှိနှိုင်းပြီးနောက်အခုလိုသဘောတူညီလိုက်တာပါ။
ဟုတ်ကဲ့ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တမတော်ကကွေယူဦးစီးကျောင်းနဲ့အပြည့်ရတိုင်းသားလက်နက်ကန်ဖွဲ့ဆဲဖွဲ့ခေါင်းဆောင်တွေပါဝင်တက်ရောက်မယ်။ထိပ်သီးဆွေးနွေးပွဲကိုပုတ်ပွားစားနေပြီးတော့ကိုပြောင်းရွှေ့ကျင်းပသွားဖို့သဘောတူညီမှုရရှိခဲ့တဲ့အတွက်
တိုင်းဒေသနဲ့ကန်ဖွဲ့ဒီဘက်ကသွားလာနေတဲ့ရေးအစီအမံမှုရှိတာကြောင့်နေရာပြောင်းရွှေ့ခြင်းမှာဖို့ညှိနှိုင်းပြီးအစိုးရဘက်ကနေနေပြီးတော့မှခြင်းမှာသွားဖို့သဘောတူညီချက်ရရှိခဲ့တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာခြင်းမှာမဲ့ထိပ်တီးစီဝေးမှာထူးခြားမှုတွေရှိလာနိုင်မယ်လို့မျှော်လင့်ကြောင်းပုံမူကြီးဆိုင်ငင်းကပြောပါတယ်။အဓိကကတော့သူငင်းငယ်ပေးဖြစ်စဉ်ကနည်းနည်းတိစွတ်တွေန
ဲ့ပူတက်ပြီးတက်မယ်ဆိုတော့ဒါလည်းသူချက်ချက်တစ်ခုပါ
ထိုက်ဒီစီဝဲတက်ရောက်ရေးမတက်ရောက်ရေးကို EAO ငင်းချရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ခေါင်းဆောင်တွေကမနေ့ကစီဝဲမှာဆွေးနွေးခဲ့ရမှာကရင်မျိုးရာစီယုံ KNU နဲ့ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCS တို့ကလည်းကျင်းပမဲ့ရက်ကိုရှေ့ဆိုင်လူကြောင့်တင်ပြဆွေးနွေးခဲ့ကြပါတယ်ထိုက်ဒီဆွေးနွေးပွဲကျင်းပဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့ SCA အသေးပဲဖွဲ့စုမှုကွဲလွဲမှုတွေကိုထပ်မံညှိနှိုင်းဖို့လူသေးတယ်လို့ကရင်မျိုးရာစီယုံ KNU အထွေထွေတွင်းမှုပရိုဆိုတာတို့မူကအခုလိုပြောပါတယ်
SCA အသေးပဲဖွဲ့စုမှုဆိုင်ရာမတူညီတဲ့အချက်တွေကိုသော်လည်းကောင်းဂျာကာလဆိုင်ရာမတူညီတဲ့အချက်ကိုသော်လည်းကောင်းနိုင်ငံရေးရှိလူပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုသော်လည်းကောင်းဒါတွေကဆက်ပြီးတိဆို့နေတဲ့ကိစ္စတွေဖြစ်တယ်မခွဲထွက်ရဆိုတဲ့ကိစ္စစားရီခုစောတက်မတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NC ထဲမှာမပါဘူးအဲ့တော့ကြောင့်အဲ့ဒါလို့ဖြိနှိုင်းဖြည့်ရှင်းနိုင်မှုအတွက်အားရလုပ်ဖို့လိုအပ်ပါတာ
ကရင်မျိုးရာစီယုံ KNU ကတော့ပုတ်ပွားထိတ်တီးစီဝေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုကြောင်းပြီးခဲ့တဲ့ရက်ကတရားဝင်ထုတ်ပြန်ကြေညာထားပါတယ်အပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ဖို့လာမယ့်ထိတ်တီးစီဝေးမှာတင်ပြအစီအစဉ်တွားမယ်လို့လည်းဘူမူကြီးဆိုင်ငင်းကပြောပါတယ
်လာမယ့်ထိတ်တီးစီဝေးမှာခေါင်းစဉ်ကြီးနေတဲ့ကျွန်တော်ဆွေးနွေးဖို့ရှိတယ်ဒီငင်းရဲ့ဖြစ်စမှာအလုံးမပါဝင်ပဲနဲ့ပြီးပြည့်စုံတယ်လို့ကျွန်တော်မမြင်ဘူး။နောင်လာမယ့်ထိပ်တီးစည်းဝေးမှာဒီဟိုလက်မမထိုးရသေးတဲ့တခြားကျွန်တော်တို့ညီနောင်တိုင်းသားအဖွဲ့တွေပါဝင်နိုင်အောင်ပါဝင်နိုင်တဲ့အခင်းချင်းဖြစ်အောင်ကျွန်တော်တို့ကတော့ကြိုးစားမယ်လို့တော့အဲ့လိုသဘောထားရှိပါတယ်
။တနင်္ဂနွေလုံးပြည်ကတက္ကမူရစေရီ၃နှစ်ပြည့်အထိမ့်မှတ်နေတဲ့အချင်းပါမဲ့ထိပ်တီးဆွေးနွေးပွဲမှာတိုင်းဒေသလက်နက်ကဖွဲ့အလုံးပါဝင်ဖို့လို့ကြောင်း UWS ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကပြောဆိုမှုတွေလည်းရှိနေပါတယ်။အောက်တိုဘာလ15ရက်နေ့မှာကျင်းပမယ့်ထိပ်တီးဆွေးနွေးပွဲကိုတက်ရောက်ဖို့အစိုးရကတရားလက်မှတ်ရေးသူသားတဲ့အဖွဲ့ဆယ်ဖွဲ့ကိုဖိတ်စာတွေပေးပို့ထားပြီးဖြစ်ပြီးအပြည့်ရလက်မှတ်မရေးသူသားတဲ့အဖွဲ့တွေကိုတော့ဖိတ်ကြားမှာမဟုတ်ဘူးလို့လည်းနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောထားပါတယ်။ဒါကြောင့်မို့နေပြည်တော်မှာကျင်းပမယ့်ထိပ်တီးဆွေးနွေးကိုကရင်မျိုးရာစီယုံ KNU ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCSS မုံမြင့်တပါတီပို့မျိုးရာလွတ်မြောက်ရေးဘွဲချုပ် PNL ညမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတက်မတော်ABFDS ဆက်ရှိတဲ့အကြီးအကျယ်ဆက်ဖွဲ့တာတက်ရောက်နိုင်မှာဖြစ်ပြီးတခြားပြည်မရသေးတဲ့ယူရိုအက်စီဝိုင်ပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီFENCCနဲ့ညီညွတ်တော်တိုင်းလာလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်တဲ့ကရင်နီမျိုးရာသူသေးရေးပါတီတို့ကတက်ရောက်ဖွဲ
Kolunivare. 11 Media Group ga tadin nama 3 ko phansi aye yura ha asoya korain ga pya than hare tadin media ubre ko jolon pi lout saung khe ra chaung da ko pyin than swa kan kwet shou cha chaung Myanmar naingan tadin media kaung si ga pyo so lai par de di kin ni thauk pyan ne jin nya chat ma pyo so lai da ba Yangon nai asoya ga akhu lo aye yu mu ha naingan ye democracy poun yai ko cha sin se yong na ma ga Yangon nai asoya apwe ye goun taik kha ko ba thi kai si de lo thauk pya cha par de a pye song ko do kunyan wen yang ga su si tin pya cha par de shin
11 media ma yee ta ra de a myae shoun ni de 73 si sain rue pe yee ngwe che tu be du ma ma ti de chaung ga ne lu nan me paw pi tu she ya su de tadin saung ma ha yangon nai asoya abaw a mya pi tu a chi nyu pyet se bi pi tu ri ga asoya abaw pyet mu ju lon law aw pyu lut khe da chaung saung ma shin ko phyo we win taung ngae editor ko ni yin min ne editor chou ko jaw zaw lin nut ko ya sat ji pou ma 905 kha kwe ne a yee yu ya da phit chaung yangon nai asoya ga tadin thauk pyan tha ba de ယင်းကနေ့အစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရရသူ The Voice သတင်းကြောင့်ရဲ့အက်ဒီတာချုပ်ဦးကျော်မင်းစွေကသုံးသပ်ပါတယ်ကျွန်တော်အနေနဲ့တော့ဒီအရေးယူမှုကနော်ပုဂ္ဂိုလ်ရေးဆန်တယ်နော်အထက်ဆက်လုံးနဲ့ရှာလို့ရလို့အနေနဲ့သတင်းမီဒီယာမှာရေးတဲ့အုတ်တက်ချက်ဆောင်တာတစ်ပုတ ပေါ်ပြီးတော့ရေအောက်ဆုံးနဲ့ဇက်ဖက်ကလူကြီးတွေမဟုတ်တဲ့ပြောဟိုကားမို့လောက်တာလည်းမသိတော့ဘူးဒီနောက်ကဒီပုံမှာရှင်းတော်ရှိလို့ရှိရင်အမြင်ကတည်းကဘာသာပြီးလို့မရပဲထောင်းနဲ့ထည့်လို့ရတဲ့ပုံမှာပေါ့နော်ဒါလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူးလည်းမီဒီယာကရေးသားတဲ့သတင်းဆောင်မှာဟာကျင်းမှုပိုင်းဆိုင်ရာအရထူပေါက်ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းစွေကပြောပါတယ်
ဆောင်းမောက်ကျွန်တော်ကြံကြံနံနံဖတ်ကြည့်တဲ့အခါကျတော့အများကြီးကစစ်ကောင်ရဲ့မှာရှိနေတယ်။နော်ဆွေးနွေးတဲ့ဒီအခြေခံကြီးတာ။ဟိုလုတ်ကြံထားတာကြောက်ရွံ့တဲ့မင်းကြီးကတွေ့ခဲ့တာကျွန်တော်မတွေ့ရဘူးဆောင်းမောက်မှာ။မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိမှတ်ပြုဖွဲ့စည်းထားတဲ့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရှိပြီးသို့တော်ကအတည်ပြုပြဋ္ဌာန်းထားတဲ့သတင်းမီဒီယာပုံမှန်20ရက်အ
ဒီကဂျောင်းဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်အဲ့ဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော်
အိုးအဲ့တရားစွဲတဲ့ဟာတော့ကျွန်တော်တို့သဘောမတူဘူးကန့်ကွက်တယ်ဘာလို့လဲဆိုတော့ပန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေအဲ့ဒါကြောင့်သတင်းမီဒီယာကောင်စီကတဆင့်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့ဘာလို့လဲဆိုတော့မီဒီယာဆိုတာစလုံးကမှန်တိုင်းတော့ကျွန်တော်တို့ဟိုမိဖတ်လို့သဘောထားတင်တယ်လေပြည်တော်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာန ုတ်ပဲအခြားဥပဒေပုံမှန်တွေနဲ့ရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဆရာရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုချော့ချရေးကတိပေးထားတဲ့အတိုင်းရှုပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတဖွဲ့စုဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ချမ်းသာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရည်တွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညှို့ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲမြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို Furious နေနေညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ Furious ရဲ့ဖုန်းနံပါတ် ၁၃၂၃၂၅၅၅၄ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်တန်ဖိုင်နဲ့ပဲဖြစ်ဖြစ်
လာမယ့်စနေနေ့ညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မအလဲပါ။အမေရိကန်သမ္မတတော်နဲ့ထရမ့်ကတရုတ်လိုနိုင်ငံတွေအပေါ်အခွန်တိုးမြှင့်စီကြတာကနေအမေရိကန်ပြည်ထောင်စုအတွင်းကုန်ထုတ်လုပ်ငန်းတွေမှာအလုပ်ကန်အခွင့်အလမ်းတွေနဲ့အလုပ်သမားတွေအတွက်လှုပ်အားခလှစာနဲ့အခွင့်အရေးတွေတိတိတသားတိုးလာလိမ့်မယ်ဆိုတဲ့အ
မေဂန်ပြည်အောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်ကဘူးမူစကျူပိုက်လိုင်းလုပ်ငန်းစက်ရုံမှာအလုပ်လုပ်ကင်နေကြတဲ့ United Steel Workers တပ်မကအဖွဲ့ဝင်အလုပ်သမား56ယောက်ဟာအလုပ်စာချုပ်တွေကိုလက်မခံတာကြောင့်အလုပ်ကနေထုတ်ပယ်ခံခဲ့ကြပါတယ်။စာချုပ်တွေထဲမှာတော့အလုပ်သမားတွေဘက်ကစိုက်ထုတ်ကြခံရမယ့်ကျန်းမာရေးအာမခံကုန်ကျစရိတ်ကိုတိတိတသားတုံ့ပြန်ချတာပါ
။ I don't think the President Trump intended ကျွန်တော်တို့လိုအလုပ်သမားတွေကိုအသုံးချပြီးပြည်တွင်းကုမ္ပဏီတွေအတွက်တံမလီထုတ်လုပ်မှုတွေတိုးလာအောင်တံမလီဈေးတွေတက်လာအောင်သမ္မတ Trump ကရည်ရွယ်လုပ်ခဲ့တာလို့တော့ကျွန်တော်မထင်ပါဘူး။ကုမ္ပဏီတွေကခေါင်းပုံဖြတ်တာလို့ထင်ပါတယ်။
United Steel Workers အဖွဲ့ကဒေသဆိုင်ရာအကြီးအကဲ Joey Casey ပြောသွားတာပါ။ကုမ္ပဏီတွေအတွက်အကျိုးအမြတ်ရှိပြီးအလုပ်သမားတွေအတွက်လောက်ကလာစားဖို့တော့တိတိတသားတိုးမြင့်ပေးတာမရှိတဲ့အလားတူအလုပ်စာချုပ်တွေလှုပ်လာမယ်ဆိုရင်ကုမ္ပဏီတစ်ခုကိုကန့်ကွက်ဆန္ဒပြကြဖို့ United Steel Workers အလုပ်သမားအဖွဲ့ကအဖွဲ့ဝင်3000ကျော်ကမကြခင်တုန်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အခုတိုးမြင့်စီကျက်ဖို့စဉ်းစားတဲ့အခါမှာအခြေခံအဆောက်အအုံလုပ်ငန်းရင်းနှီးမြှုပ်နှံမှုတွေမှာအလုပ်ကင်ခွင့်လန်းတွေနဲ့တင်နန်းတွေဖန်တီးပေးတာနိုင်ငံရေးချားရွှေ့ပြောင်းလုပ်ကင်စားတဲ့ corporation လုပ်ငန်းကြီးတွေအပေါ်အခွန်လျှော့ပေါမှုအဆုံးသတ်တာလိုကိစ္စတွေကိုထက်သွင်းစဉ်းစားဖို့လိုအပ်တယ်လို့အလုပ်သမားကောင်းဆောင်တွေကထောက်ပြပြောဆိုကြပါတယ်။သမ္မတ Trump ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့လူချမ်းသာတွေကိုအခွန်လျှော့ပေါပေးရေးအသားပေးတဲ့စီးပွားရေးအစီအစဉ်အများစုကိုလည်းအလုပ်သမားသမဂ္ဂတွေကအခိုင်အမာဆန့်ကျင်နေကြတာပါ။
Unions see immigrants as a strong source of future union members.
ရွှေပြောင်းချီချလာကြသူတွေဟာအနာဂတ်မှာခိုင်မာအားကောင်းတဲ့သမဂ္ဂအဖွဲ့ဝင်တွေဖြစ်လာနိုင်တယ်ဆိုတာကိုသမဂ္ဂတွေကတွက်ထားတာပါ။ဒါပေမဲ့သမရကလည်းဒီလိုရွှေပြောင်းဝင်ရောက်သူတွေကိုနှိပ်ကုပ်ဖို့စ조사နေပါတယ်။
Competitive Enterprise Institute ကအလုပ်သမားရေးရာသုံးသက်သူ Ian Murray ကအခုလိုသုံးသက်ပြောပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုသမ္မတ Trump ကပြန်လည်ညှိနှိုင်းနေတာမှာအလုပ်သမားဦးစားပေးဆောင်ရွက်ချက်တွေပါဝင်ဖို့စီရင်ပြောနေတာရှိပါတယ်။ USMCA လို့ထူထောက်ခေါ်တဲ့သဘောတူညီချက်အတွက်လက်ရှိညှိနှိုင်းမှုတွေမှာကားထုတ်လုပ်မှုတွေရဲ့30ရာခိုင်နှုန်းကိုတစ်နာရီကို16ဒေါ်လာလစာပေးခန့်ထားတဲ့အလုပ်သမားတွေနဲ့ထုတ်လို့ရမှာဖြစ်ပြီးမက္ကဆီကိုနိုင်ငံမှာရှိတဲ့တမကတွေအပေါ်ချမှတ်ထားတဲ့စီးပွားရေးစည်းကမ်းတွေကိုလည်းလျှော့ပေါ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်ဒီ USMCA သဘောတူညီချက်ဟာအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အလုပ်သမားသမဂ္ဂတွေနဲ့ဆက်မှုလုပ်ငန်းများအဖွဲ့ချုပ် AFL-CIO ကပြောပါတယ်။ဒါပေမဲ့လည်းအဆုံးသက်ကောက်ချက်မချခင်မှာအလုပ်သမားတွေအပေါ်ဘယ်လိုအကောက်အွယ်ပေးမှလဲစရာကိုအရင်မြင်တွေ့ရဖို့လိုတယ်လို့လည်းဒီဖွဲ့ကပြောပါတယ်။အလုပ်သမားသမဂ္ဂတွေစုပေါင်းဖွဲ့စည်းထားတဲ့ AFL-CIO အဖွဲ့ချုပ်ဟာအဖွဲ့ဝင်အလုပ်သမား12,000ခွဲကိုကိုယ်စားပြုတဲ့အဖွဲ့ဖြစ်ပါတယ်ရှင်။
မကင်ပြည်တွင်တင်ပြသွားတော့ပါရှင် VOA American တန်ရဲ့ကြာရပင်းနေ့ညပိုင်းအစီအစဉ်တွေကို90နာရီအထိလိုင်းဒိုမီတာ25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေတန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာတာပိုင်းနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30 51 51အပြင်လိုင်းလက်မီတာ190ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဆွန့်ပစ်ခံကလေးငယ်နဲ့ဆွန့်ပစ်နိုင်တဲ့မိခင်ဆောင်းလျှောက်ရေးအကြောင်းဆွေးနွေးထားတဲ့ကိုဝင်းမင်းတင်ဆက်နေကြကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမြင်သဘောထားတွေကိုကြားမယ်။တိုင်းရင်းသတင်းလွှာအစီအစဉ်မှာကတော့
ဖြည်းဖြည်းကောင်းဆောင်နေပါဝင်ပြီးဆွေးနွေးမှဖြစ်တဲ့အကြောင်းကျွန်တော်တို့ကောင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တစ်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတဲ့လိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်ကျွန်တော်တို့
အပြည့်အစုံကိုတော့မကြခင်ကြားကြမှာပါရှင်အခုအရင်ဆုံးတော့ကျန်းမာရေးဆိုင်ရာဆောင်မကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဆွန့်ပစ်ခံကလေးငယ်နဲ့ဆွန့်ပစ်နိုင်တဲ့မိခင်စောင့်ရှောက်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဆွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေနဲ့ဆွန့်ပစ်နိုင်တဲ့မိခင်တွေကိုစောင့်ရှောက်ပေးရေးကိဟာတွေဖွင့်ပြီးတော့ဆောင်ရွက်ပေးနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုစောင့်ရှောက်ပေးဖို့အရေးကြီးတာပါလဲ။ဒီလိုစောင့်ရှောက်ရေးကိဟာတွေကိုဘလို့ဆက်သွယ်နိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံရင်ခွင်မဲ့ကလေးငယ်များရှော့ချရင်နဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေအတွင်းရင်းမှုနဲ့တာဖွားမိရဲ့အထူးကူအငိမ့်စားပါမောက်ခဒေါက်တာမြတ်တီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคซัพพามีเอทุกๆชาวินจีปามัคคะดอกเตอร์อเมติยาครับเราတို့ဒီရင်ခွင်မဲ့ကလေးငယ်ရှော့ချရဲ့အတွက်ဒီစွန့်ပစ်တဲ့ကလေးငယ်တွေပေါ့เนาะ ਨੇ ပါသွားရဲ့အတွက်ကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တွေတုန်းကတော့ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီရေပူရအခြေအနေနောက်မလို့ခြင်းနဲ့ကိုယ်ကိုမရဖို့အတွက်ပေါ့เนาะတားဆက်ချာနီအသေးစိတ်တွေကိုကျွန်တော်တို့ပြောပြီးတဲ့နောက်မှာဒီတစ်ခေါက်တော့ဆံမရေးစွန့်ပစ်ခံရပြီးသားကလေးငယ်တွေကိုပြည့်စုံစောင့်ရှောက်ရင်းနဲ့ဒီစွန့်ပစ်နိုင်ခြင်းရှိတဲ့မိခင်တွေစောင့်ရှောက်ရေးနဲ့ပတ်သက်ပြီးတော့အဓိကပြောမှာပါဆရာမရေအဲ့ဒီတော့ဒီစွန့်ပစ်ပြီးသားကလေးငယ်ပြည့်စုံစောင့်ရှောက်ရေးနဲ့ပတ်သက်ပြီးတော့အစရှင်းပြပေးပါလားဆရာမ
ဒီတရားလုံငန်းရှင်ကတော့ကျွန်မတို့ဒီစွန့်ပစ်ကားပြီးသွားပြီမတက်နိုင်တော့ဘူးအဲ့ဒီကလေးတွေကျွန်မတို့ပြည့်စုံစောင့်ရှောက်ဖို့လိုပါတယ်သူတို့ရဲ့ကလေးတငယ်တွေရဲ့အခြေခံအခွင့်အရေးလေးရရှိပါတယ်အဲ့ဒီလေးရကိုသူတို့အပြည့်အဝခံစားနိုင်ပြီးတဲ့ဒီစွန့်ပစ်ပြီးတချို့ပြားဟိတာကြီးစားပြီးမရောက်နေလေစောင့်ရှောက်ပြီးတော့လေတော်လုံးလောက်ကဆောင်ဆောင်မှုရရတဲ့ကြောင့်ဒီလိုအခွင့်အရေးတွေဆင်းရှင်းကြရတယ်။အဲ့အခွင့်အရေးကရှင်းတမ်းပိုင်းချက်ဒီကလေးအားလုံးကမွေးရင်ရှင်းတမ်းပိုင်းချက်ရှိရမယ်။ခွင့်ရတုတက်ပိုင်းချက်ရှိရမယ်။စောင့်ရှောက်ခံပိုင်းချက်ရှိရမယ်။အခုဆိုင်ပိုင်းထဲမှာပါဝင်ပိုင်းချက်ရှိရ။ဒီအခွင့်အရေးလေးရစလုံးအတိအဝါရရအောင်ဒီမှာကဆောင်ရှောက်ပေးလို့ရပါလေ။အခုကမှမြန်မာနိုင်ငံမှာဒီကလေးတွေဆောင်ရှောက်ရေးကြီးစားရရရင်တော့6လောက်ကလေးတွေလက်မှတ်မှာအပြည့်ရတာလည်းဆောင်ရှောက်ပါလေ။ဒါပေမဲ့အခုနောက်ပိုင်းကျတော့ဆေးရုံကမဆွင့်ကြည့်ပေးနေလမ်းလေးမှာဆွင့်ကြည့်တယ်။တခြားပုံကြောင်းတွေသဟိတစီဟာတွေမှာဆွင့်ကြည့်တဲ့အခါကျတော့ဒီအစိုးရစီဟာမှာလည်းငွေချင်းစာစပြီးတော့စတင်လက်ခံနေပြီဖြစ်ပါတယ်။အဲဒီငွေချင်းစာမျိုး6လထိကလေးလက်ခံတဲ့ဂျီဟာတွေကိုနေပြီးတော့မန္တလေးနဲ့တခြားလူအပ်တဲ့နေရာတွေမှာထူထောင်ပေးကြတယ်ဒီနေ့ဒီဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီရင်ခွင်မဲ့ကလေးတွေကိုဒီစောင့်ရှောက်ရေးလုတ်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ရော
နောက်တတိယလုံရင်ကတော့စွန့်ပစ်နိုင်ခြင်းရှိတဲ့မိခင်များစွန့်ပစ်နိုင်ခြင်းရှိတဲ့မိခင်များစေရမာသားတွေပါဒီကိုရမိခင်တွေဒီကိုရမိခင်တွေကလည်းသူရဲ့ဘဝမှာပေါ့လေလေမိုင်းဆိုင်ရာအကျံဖက်ခံရလေလားလေမိုင်းဆိုင်ရာလူငယ်လက်ချာခံခံရလေလားတော့ကိုယ်ဝင်ရှိလာတဲ့အခါမှာဒီမိသားတာဝန်ရှိခြင်းမရှိတဲ့အခါမှာသူကအိမ်ထဲမှာကြံရက်တက်ပါတယ်နောက်တော့ဒီကျွန်တော်တို့တိုင်းပြည်မှာဒါကိုဒီကစင်ချကြပါလေမိရမင်းစီမမအရင်းချတာအချက်ခွေလေးဆိုပြီးတော့စဲစဲရိုက်နေတဲ့ဆင်ထုတ်တယ်အဲ့ဒီလေတငယ်ချင်းအပေါင်းအသင်းတွေကလည်းရှုံချလေကြေးရယ်ကြေးရယ်မှာပြက်လက်နေတယ်တကယ်တော့ဘလို့ဖြစ်နေဒီလိုမျိုးလေးမှမတို့ချင်ပါဘူးတို့တော့လေသူတို့မှာကျမ်းမာရေးကျမ်းမာပါကျမ်းမာရေးအသိပညာမဲပါတဲ့အကြောင်းလို့ဒီလိုမျိုးမတိလိုက်တဲ့ခုရင်ရသွားတာမျိုးဖြစ်ပြီးတော့ဘဝမှာအခက်အခဲတွေရင်ဆိုင်ရခြင်းဖြစ်ပါတယ်ကျမ်းမာဒီမျိုးကလေးတွေ အဲ့ဒီဆုံးဆောင်နေတဲ့ဒါပြင့်ပြင်းနေတဲ့ဒါဆရာတွေကပြန်လဲမိသားစုကြီးကိုမနိုင်ဘူးအတိုင်းဝိုင်းတွေကထက်တယ်စီစဉ်လုပ်ပါတယ်သူတွေကပြန်ပြီးစိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအထောက်အကူတွေပေးရမယ်လေးမျိုးဖွားဖို့လေဒီပြန်ကြခံနိုင်လို့ကလေးကိုမဆွင့်ကြည့်ဖို့ကိုယ်ရင်ရမှာပဲထားဖို့ဆိုတာလေဒါကတော့အားပြလို့ပြပါတယ်အဲ့တော့ကျမတို့အခုဒီဘူရင်းကြီးရဆောက်ရှောက်ကြီးရတာတွေဖွင့်နေပြီးဆောက်ရှောက်ပြီးနေပါတယ်အဲ့လိုဆောင်ရှောက်ပြီးခြင်းအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာဆိုလို့ရှိရင်ဒီဟာတခု68ယောက်လာမိပါလေအဲ့ဒီကကျွန်တော်တို့ကဆုံးပြင်းနေဆိုပြီးလာတာပါပဲဒါပေမဲ့သူတို့ကိုကျွန်တော်တို့ကဆောင်ရှောက်မှုပြီးပြီးတော့55ရက်အထိခလေးမျိုးတိုက်ရမယ်ကျန်တာတော့ဆောင်ရှောက်မှုပြီးမယ်55ရက်အထိမျိုးတိုက်ပါဆိုမျိုးတိုက်လိုက်တဲ့အခါမှာသူတို့တန်ရုံးစင်တွေတွေ့သွားတဲ့အခါမှာမဆုံးပြစ်တော့ပါဘူးမဆုံးပြစ်တော့ဘယ်နဲ့63ရာခိုင်နှုန်းလောက်ကမရှိရှိပြန်ပါသွားပါတယ်အဲ့တော့အဲ့ဒီရှင်တွေသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြန်လဲတက်မှလာဘူး။နောက်ကလုပ်ငန်းကဏ္ဍနေတဲ့လုပ်ကဏ္ဍလေးရက်တည်နိုင်လို့တော့ဒီကျမတို့ကဒီကျင့် training ပြီးတယ်လုပ်ငန်းချပြပြီးတာလေးတွေလုပ်ပြီးခြင်းအပြင်နောက်သူတို့ဘဝကိုပြန်လဲတက်မှလာအောင်ပိုင်းကူပြီးတဲ့လုပ်ငန်းတွေပါ
။ဟုတ်ကဲ့ဆရာမ။အဲ့တော့အဓိကဒီရင်ငမဲ့ကလေးတွေစောင့်ရှောက်မဲ့ခေဟာနဲ့နောက်ဒီရင်ငမဲ့ကလေးတွေကိုစွန့်ပြစ်ဖို့အလားအလာရှိတဲ့တကူရင်မိခင်တွေကိုစောင့်ရှောက်ပေးတဲ့ခေဟာတွေကိုဆက်သွယ်ဖို့အတွက်ဘလို့ဆက်သွယ်နိုင်မလဲဆရာမ
။ဟုတ်ကဲ့ကျမတို့ဒီညမဲ့ကလေးငယ်များဆော့ချာရေးပါဝါဆောင်ချောက်ရေးအတင်းတွေကိုပြည်နယ်နဲ့တိုင်းစင်ရော KI မြို့နယ်အဖြစ်နေဒီအလိုက်ဖွဲ့နေပါလေ။အဲ့ဒီအတင်းမှာဒီဥက္ကဋ္ဌကြီးအတင်းကြီးတွေဒီအဖွဲ့ဝင်တွေအကုန်ဒီ PC member စီအကုန်လုံးဒီ PD လူစုမြေမြေရပ်သရဟိတအဖွဲ့ကြီးကောင်းဆောင်စီပြီးတော့ဖွဲ့ယူနေပါလေ။နော်ကျမတို့ဒီအစုအဖွဲ့အနေနဲ့တိတိလူအပ်တာတွေအကုန်ဖြည့်ဆည်းပေးပါလေအဲ့တော့အဲ့ဒီအဖွဲ့အစည်းတွေဖွဲ့စည်းပြီးတဲ့အခါမှာ networking ရပါတဲ့အခါမှာဆိုလို့ရှိရင်ရက်ွက်ထဲမှာဖြင့်ဘယ်သူကဖြင့်ဆွန့်ပစ်ချင်ရှိနေရဲ့ရက်ွက်ထဲမှာခလေးတယောက်ဆွန့်ပစ်ထားလဲဆိုဒီ networking နဲ့ကျမတို့ကဆက်ဆက်ပြီးတော့လုပ်နေပါတယ်အဲ့တော့အစုအဖွဲ့ကတော့လူဝင်နှံဦးစီးဌာနမှာဒီကြီးဟာရှိပါလေအဲ့တော့လူဝင်နှံဦးစီးဌာနရဲ့ခုနတော့ကကျွန်တော်ကလင်းငင်းများဆွေးဆိုင်တာဝန်ဆောင်ချက်ရဲ့အပြင်အဖွဲ့ဝင်တွေရဲ့ပြီးတော့ဟိုအခွဲပါလေပရာဟိတအတင်းအကြီးကြီးရဲ့ခေါင်းဆောင်ကြီးပါပါပါတယ်အဲ့ဒီအခွဲကြီးရဲ့ချိတ်ဆက်ပြီးတော့ဆီဆဲရမယ့် network ကြီးတွေပြီးထားပါတယ်ဖုန်းနံပါတ်ကြီးအဓိကကတော့လူမှုရင်တန်းကိုတမ်းပြီးဆက်ရမယ် delivery line မှာမြို့နယ်တိုင်းမှာဒီလိုရင်အခွဲကြီးကြီးရှိသေးတယ်အဲ့ဒီတမ်းပြီးချိတ်ဆက်ရင်ကျွန်တော်တို့ရာအချင်းကလေးတွေဆောင်ရှောက်ကိုဆောင်ရွက်မှာဖြစ်ပါတယ်အခုလေကျွန်တော်တို့ရပ်ပုတ္တမှာအမီရောဖီရောဆွေးကြည့်ချပေးပါပြီးကလေး6ယောက်ကျန်နေရင်းနဲ့နဲ့ပါတယ်အမနာဒါလီလေးပါတယ်။အဲ့လာဒါလီအဲ့ဆက်အောင်ဆိုလို့လူမှုရင်တန်းကလေတော့ပြီးတော့ဒီလာပြီးတော့ကျမတို့ဒီဆောင်ရှောက်ရေးကြီးအားမှာထားမယ်ဆောင်ရှောက်ဖို့ရှိပါတယ်။အဲ့လိုမျိုး networking နဲ့အချိန်နဲ့တကြီးကြီးဆောင်ရှောက်ပေးဖို့အတွက် PD လူလူကနေပြီးတော့ဥဆောင်မှုလုပ်ရင်ဒါအောင်မြင်ပါပါ။ဒီလိုဆိုရင် PD လူလူကြာဖြစ်နေတဲ့ပြဿနာကို central အဖွဲ့ကြီးကပြီးမသိနိုင်ပါဘူး
။ဟုတ်ကဲ့ဆရာမ။အဲ့တော့ဒီရင်ကွန်မက်ကလင်းငယ်ဆောင်ရှောက်ရေးရှောက်ချရေးအတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
အဲတခြားအရေးကြီးတဲ့ချက်ကတော့ဆက်မှာလေးပြောပြပါရစ်အတန်းကြီးနည်းနည်းပြရပါလိမ့်ပါရစ်ဒီတွင်စစ်တွေဖြစ်နေတဲ့အခါမှာလေဒီနေ့တွေဖြစ်တာရင်နောက်ဘူးရစီပါပြဿနာပေါ့အမေဖြစ်နှစ်ယောက်လုံးဘူးရစီကဆွေးပြီးတော့ဒီစီးလေးတွေရောင်းစားတယ်ဆွန့်ပြစ်တယ်ဆိုတဲ့ပြဿနာတွေရတယ်တချို့တချို့တော့ဖြစ်တာသူတို့ဖြင့်ရှမ်းရှိအဲမြေသားဒေသတွေမှာဖြစ်နေကြပါတယ်နောက်ပြီးတော့ဒီကုန်ပြည့်တဲ့ကိစ္စကျန်ဖက်တဲ့ကိစ္စဒါရီရလေးတွေစွန့်ပစ်ကလေးငယ်များဖြစ်ရတဲ့အကြောင်းနဲ့မှာပါတဲ့ကြောင့်ဒီကိစ္စလေးလေးထည့်သွင်းပြီးတော့ဆောင်ရွက်ပါမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆက်လို့
ကိုဝင်းမင်းတင်ဆက်ထားတဲ့ဂျာမားရေကဏ္ဍပါဒီစီစဉ်ကိုအပတ်စဉ်ကြာတာပြင်းနေ့တိုင်းပုံမှန်ထုတ်လင်းပေးနေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ရဲ့အလဲပါတရုတ်ပြည်ရဲ့ကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့ကပလန်းစီမံကိန်းအကောင့်ထည့်ဖော်ရမှာအမျက်ထွက်တာရှိသလိုအရှုံးပေါ်တာလည်းရှိတဲ့အကြောင်းဥအောင်ခင်ကတုံ့တက်ပြီးတော့ကိုညာဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်
သမ္မတရှီချင်းဖင်2013စက်တင်ဘာလကဂါဇီစတန်နိုင်ငံမှာမင်ကွန်းပြောစဉ်ခစ်တစ်ပိုလမ်းမှာစီးပွားရေးရပ်ဝန်းကိုအတူတကွတည်ဆောက်ဖို့ပြောပါတယ်။အောက်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမင်ကွန်းပြောတော့ခစ်တစ်ပင်လယ်ပိုလမ်းကြီးကိုအတူတကွတည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝန်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝန်းလမ်းကြောင်းစီမံကိန်းတို့မဟုတ်ခစ်တစ်ပိုလမ်းစီမံကိန်းလို့လည်းခေါ်ပါတယ်။ ီးပွားရေးရဝင်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲစီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါတယ်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်ရဝင်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်သွယ်မှုဟာပထမဖြစ်ပါတယ်ဂါလန်ယထာလန်ရေချောင်းလန်လေချောင်းလန်ပိုက်လိုင်းလမ်းကြောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါတယ်ဒါကိုအကောင့်ထဲပေါ်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကူတည်ဆောင်ထားပါတယ
်တရုတ်ကမတ်တီငွေဒေါ်လာတန်း4000ထည့်တဲ့နိုင်ငံစုံပါဝင်တဲ့ဘဏ်ဖြစ်ပါတယ်မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါတယ်လိုရင်လိုသလိုတရုတ်စီကချင်းနိုင်အောင်ဖန်တီးထားပုံရပါတယ်ဖွံ့ဖြိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရဝန်လမ်းကြောင်းရဲ့ဒုတိယဦးတည်ချက်ဖြစ်ပါတယ်ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်စတုတ္ထဦးတည်ချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဦးတည်ချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်အချင်းညှုတ်ပြောရရင်တော့ရဝန်လမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာတန်း4တန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ်
။ကမ္ဘာလူဦးရေ80ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ခက်ခဲပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေးတယ်။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးဝလာပါတယ်။ဒီလိုအရှင်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရဝင်းလမ်းကြောင်းစီမံကိန်းကိုတီထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်ဆိုကလွန်ခဲ့တဲ့ဇွန်လကစာရန်းရေးပါတယ်။ရဝင်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြန်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေမလွဲမသွေပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါလေ
တရုတ်နဲ့ပို့ကုန်ချင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်တရုတ်ကုန်ထုတ်လုပ်ငန်းမှာစက်ရုပ်လုပ်သားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြန်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်။မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊မွန်ဂိုလီးယား၊အီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါလိမ့်မယ်။
စီးပွားရေးဆက်နွယ်ပေါင်းစပ်မှုများလေလေပင်ဆိုင်မှုကလည်းများလေလေဖြစ်လာတာမို့ကုန်ထုတ်လုပ်မှုစနစ်မှာအပြောင်းလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်။ပင်ဆိုင်နဲ့ကုန်ကြီးစည်းကိုလိုက်ပြီးအလုတ္တမားကိုလေ့ကျင့်သင်ကြားမှုအလုတ္တမားအင်အားခွဲဝေတုံးဆွဲမှုစတာတွေလုပ်လာရပါတယ်။တရုတ်ရဲ့ပင်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ဇေယျစကားဟာလည်းတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စထိုကခန့်မှန်းပါတယ်။လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိန်ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်။ရဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့သဘာဝအရင်းအမြစ်တွေပျက်စီးသွားမှာကိုအရတားအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ21ရက်နေ့ထုတ်မြန်မာတိုင်းစ်မှာနော်ဘက်တီဟန်ကတင်ပြထားပါတယ်။ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရာမှာပြည်သူ့ဘဝရည်တည်ရေးအတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အယတအသင်းဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ
။ဥောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်ပါရှင်ခုတော့တိုင်းရင်သတင်းလောအလဲပါ PNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်
စဉ်တင်ဆက်သွားမယ်။တိုင်းရင်တည်နှွားကကျူဆူပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်နှွားမှာနားဆင်ရမှာတွေကတော့ဒါရီရက်ဆိုင်ထားတဲ့ကလေးဖလမ်ဟာခါလမ်းမကြီးတူးချက်ပြင်စီရေးစီမံကိန်းကိုပြန်ဆဖို့ချင်းမိနဲ့အစိုးရအဖွဲ့နဲ့ကမ္ဘာ့သံတို့တွဲဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ 66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်။နိုင်ငံတော်အလံအဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြောက်ဦးဒေသခံလူငယ်၈ဦးကိုမြောက်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်တယ်ဆိုတာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကားဝေးကြီးဦးစီးချုံနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ထိပ်ပြီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြည်လည်ညှိနှိုင်းဖို့ KMU ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဟာခါမျိုးအထိဆက်တွယ်ထားတဲ့ကလေးဖလားဟာခါလမ်းမကြီးအစ်စ်မြင့်တင်ဆောင်ရွက်ရေးစီမံကိန်းနဲ့ပတ်သက်ပြီးကပ္ပပံကတာဝန်ရှိသူတွေကအောက်တိုဘာလ9ရက်နေ့ကချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။ကလေးဖလားဟာခါလမ်းမကြီးအစ်စ်မြင့်တင်ဖို့ကပ္ပပံကနေအမေရိကန်ဒေါ်လာ 66.8 တန်းကိုချင်းပြည်နယ်အစိုးရထံထုတ်ချင်းမှဖြစ်ပြီးအဲ့ဒီအတွက်လာရောက်ဆွေးနွေးတာဖြစ်တယ်လို့ချင်းပြည်နယ်လမ်းပန်းဆက်တွယ်ရေးဝန်ကြီးဦးရွှေထီအိုကပြောပါရယ်အစကနဦးပိုင်းမှာတော့2019ခုနှစ်အောက်တိုဘာလကနေလုပ်ငန်းစတင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပေမဲ့ဒီဇိုင်းနည်းပညာကျွမ်းကျင်မှုပိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေလေ့လာနေဆဲဖြစ်တဲ့အတွက်ပယ်ချိန်စတင်နိုင်မယ်ဆိုတာကပ္ပပံကမပြောနိုင်သေးဘူးလို့ဝန်ကြီးကပြောပါရယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တရားရုံးမှာနိုင်ငံတော်အလံအဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့ဒေသခံလူငယ်10ဦးကိုမြို့နယ်တရားသူကြီးကသူတို့ကိုဆွဲချက်တင်ဖို့တင်မသိဆိုတဲ့အကြံပြုတဲ့အတွက်အင်ကာနေ့နေ့လယ်ပိုင်းမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်။သူတို့ကိုတယောက်ကြံ့ငွေ5သိန်းစီအာမခံနဲ့လှုပ်ပေးခဲ့တာဖြစ်တယ်လို့တရားရုံးကိုတွားရောက်ခဲ့တဲ့မြောက်ဦးမြို့ခံသူကပြောပါတယ်။အခုလူမြောက်လာသူ10ဦးကတော့စက်တင်ဘာလ24ရက်နေ့ကထောင်သာရှိလစီချမှတ်ခံရပြီမဲ့ချုပ်ရက်ကိုခံစားခွင့်ရတဲ့အတွက်အဲ့ဒီနေ့မှာပဲတရားရုံးကလှုပ်ပေးခဲ့ပြီမဲ့လေစစ်သွေးထောင်ကထွက်မှာရဲတပ်ဖွဲ့တွေကသူတို့ကိုပြန်လည်ဖမ်းဆီးပြီးမြောက်ဦးရဲစခန်းကိုပို့ဆောင်ခံရသူတွေဖြစ်ပါတယ်သူတို့ရှိဦးဟာလွန်ခဲ့တဲ့ဇန်နဝါရီလက223နှစ်မြောက်ရခိုင်ပြည်အချုပ်ချာအာဏာကျဆင်းတဲ့နေ့ဝန်내ချင်းထိမှခန္ဓာကိုအာဏာပိုင်တွေတားဆီးရကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုပြစ်စင်မှာတနတ်တန်ရတဲ့နဲ့ဖမ်းဆီးခံခဲ့ရတဲ့သူတွေဖြစ်ပါတယ်
ကွယ်လွန်နိုမိုမျိုးရခေါင်းဆောင်ကြီးနိုင်ငွေသိန်းအသက်96နှစ်ရဲ့ကျင်းကျန်တဲ့အယိုးပြအိုးကိုပေါင်မြို့မှာရှိတဲ့ကွယ်လွန်နိုမိုခေါင်းဆောင်နိုင်ထွန်းသိန်းနဲ့နိုင်သိန်းမောင်တို့ရဲ့အုတ်ကူအနီးမှာမြုပ်နှံဖို့အတွက်စီစဉ်နေပါတယ်မွန်အမျိုးသားခေါင်းဆောင်နိုင်ငွေသိန်းဟာအော်တိုဘားလပထမပတ်မှာကွယ်လွန်ခဲ့တာဖြစ်ပြီးအော်တိုဘားလ6ရက်နေ့ကရန်ကုန်မြို့ရေဝဲတုတ်တံမှာစာဗနအခမ်းအနားကျင်းပခဲ့ပါတယ်။စာဗနအခမ်းအနားမှာဝါရင်နိုင်ငံရေးသမားတွေအစိုးရဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေတိုင်းနာခေါင်းဆောင်တွေမွန်နိုင်ငံရေးပါတီတွေမွန်တိုင်းနာတွေနဲ့ကျန်းရစ်သူမိသားစုတွေတက်ရောက်ခဲ့ကြပါတယ်
။ရက်ပေါင်း50ကျော်ကြာတန်းပလောင်တီအန်နလီတက်ကနေဖမ်းဆီးထားတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့ဒေသခံနန်းမိုးဟွန်ပြန်လည်လွတ်မြောက်ရေးအတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်ကြီးတွေကြားဝေစီစဉ်ပေးမှုနဲ့နန်းခမ်းမြို့ခံလူငယ်ကိုယ်စားလှယ်၄ဦးတို့ဟာတန်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ရခဲ့ပြီးနန်းမိုးဟွန်ကိုပြန်လည်လွှတ်ပေးမယ်လို့တန်းဖွဲ့ကပြောဆိုလိုက်ပါတယ်။အောက်တိုဘာလ10ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုပြီးနန်းမိုးဟွန်ကိုပြန်လည်လွတ်မြောက်ပေးမှာဖြစ်တဲ့အကြောင်းတန်းတပ်ဖွဲ့နန်းခမ်းလူငယ်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့လက်မှတ်ရေးသူးထားတဲ့ကြေညာချက်တစ်စောင်ကိုပါ FENCC ဘက်ကထုတ်ပြန်လိုက်ပါတယ်။ဘယ်နှစ်ပဲရမှာနမ်မဟုံကိုမိပစီပြန်လှုပ်ပေးမလဲဆိုတာကိုတော့အဲ့ဒီကြေညာချက်မှမပါဆက်ပါဘူးနမ်မဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းတပ်ဖွဲ့ဝင်5ဦးကနေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်2019ခုနှစ်ကနမ်မဟုံတို့အိမ်ကိုကြက်ငွေ73သိန်းအခုဝင်ကောက်ပြေးပြန်လမ်းမှာအစိုးရစစ်တပ်ကလည်းတိုက်ခိုက်ခဲ့တဲ့ပေါ်နမ်မဟုံကနေသတင်းပေးတဲ့ကြောင့်ဆိုပြီးဝင်ရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ
်ပအံမြို့နယ်အတွင်းမှာရှိတဲ့တန်လင်းမြစ်ကပားဟာယခုနှစ်ကဘာပြိုကျမှုပုံများလာတယ်လို့ကရင်ပြည်နယ်ရေအရင်မြင့်နယ်မြစ်ချောင်းဖွံ့ဖြိုးတိုးတဲ့ရေဦးစီးဌာနရုံးကပြောပါတယ်။တန်လွင်မြစ်ကဘာပြိုကျလာခြင်းဟာမြစ်အတွင်းစီးမဲ့ကမ်းမဲ့တရားမဝင်တဲကြောက်ထုတ်ယူတဲ့အကြောင်းရင်းတစ်ခုအပါအဝင်ဖြစ်တယ်လို့လည်းကရင်ပြည်နယ်ရေအရင်မြင့်ဦးစီးဌာနရုံးကညွှန်ကြားရေးမှူးဦးသိန်းလင်းကဆိုပါတယ်။မြစ်ကဘာပြိုကျမှုကြောင့်ဗအာမြို့နယ်တန်လွင်မြစ်ကဘာနားမှာရှိတဲ့တဒနအဆောက်ဦးတောင်သူစိုက်ပျိုးရေးမြေနေရာနဲ့နေအိမ်တို့ထိခိုက်တယ်လို့အန်ဒီရရှိလာလို့နေရာပြောင်းရွှေ့နေရတာလည်းရှိနေပါတယ်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
အခုလိုထက်ကြီးစီဝေးပြင်းပြဖို့နှစ်ဖက်စလုံးကဆန္ဒရှိတာကိုကြိုးစို့လိုက်ပြီးကြိုးတင်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်တည်တဲ့အတွက်ရှင်းပါမယ်ရဲ့ညှိနှိုင်းဖို့လိုသေးတယ်လို့လည်းပြည်မျိုးသားစီရင်ခေအန်ယူထွေထွေသွေးရမှုဘဒိုးစောတာတို့မှုကအခုလိုပြောပါတယ်ဒီကောင်းကောင်းလေးပါဝင်ပြီးဆွေးနွေးမှဖြစ်တဲ့ကြောင့်ကျွန်တော်တို့ခေါင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့ အဖွဲ့အစည်းတွေနဲ့ပြန်လည်ညှိနှိုင်းသွားမှာဖြစ်တယ်
။ NCA လက်မှတ်ထိုးဆက်ဝဲတွေကကိုးဖွဲ့ဟာထိုက်တီးဆွေးနွေးပွဲကိုအောက်တိုဘာလ15ရက်မှာကျင်းပဖို့သဘောတူပေမဲ့လည်းအပိတအတီးပြုတ်နိုင်ဖို့ NCA လက်မှတ်ထိုးခေါင်းဆောင်တွေကထပ်မံသွေးဆုံညှိနှိုင်းသွားရမှာဖြစ်ပါတယ်။ထိုက်တီးဆွေးနွေးပွဲကျင်းပဖို့အတွက်နှစ်ဖက်အဖွဲ့တွေအနေနဲ့NCA ဒိဗ္ဗေဖွဲ့စုမှုကွဲလဲတဲ့ယူဆတွေထပ်မညှိနှိုင်းဖို့လိုသေးတယ်လို့လည်းဘဒိုစောတာတူမှုကဆက်ပြောပါတယ
်ဒီမခွဲထွက်ရဆိုတဲ့ကိစ္စတွေက NCA ထဲမှာမပါဘူးနောက်ပြီးတော့ကျွန်တော်တို့ဒီခုစောတတ်မတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူးအဲတော့ NCA ကောင်တွေပေါ်တဲ့နေရာမှာဆိုရင် NCA အထဲမှာရှိတဲ့ဆက်လက်ပြီးညှိနှိုင်းဆွေးနွေးရလိုအပ်တဲ့တပ်ပိုင်းဆိုင်ရာကိစ္စဆွေးနွေးကိစ္စတွေတော့လကောင်းNCA ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျားကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးရှင်းလင်းပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုလကောင်းဒါတွေကဆက်ပြီးတိဆို့နေတဲ့ကိစ္စတွေဖြစ်တယ်အဲ့ဒါကြောင့်အဲ့ဒါလိုဖြိနှိုင်းဖြည့်ရှင်းနိုင်မှုတွေအချုပ်တင်ပြင်ဆင်မှုတွေအများကြီးလုပ်ဖို့လိုအပ်ပါတာ
တို့ပေမဲ့ထိုက်တီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလို့တဲ့ KNU ထုတ်ပြန်ချက်အပေါ်ဆိုရဘက်ကသစုံတရာတုံ့ပြန်ပြောဆိုတာမကြားသိရသေးပါဘူးထိုက်တီးဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီကိုစားတက်ရောက်မယ်တို့ဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဒီဒီမိုကရေစီစနစ်အတွက်အမခံချက်ရှိဖို့တိုင်းရင်းသားတွေအတွက်လည်းအမခံချက်ရှိဖို့အဲ့ဒီပုံစံမျိုးကိုကျွန်တော်စဉ်းစားပြီးတော့မအားလုံးလက်ခံနိုင်တဲ့မူတစ်ခုကိုကျွန်တော်တို့ကတော့ပြင်ပြင်ရမယ်လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါမျိုးကိုကျွန်တော်တို့ကခိုက်ခိုက်မမမချတ်မှတ်နိုင်မှုဆိုရင်ကျွန်တော်နိုင်ငံရေးရဘူးဘယ်လောက်ပဲကြာချာလုံချူရေးရတာနိုင်ငံရေးကိုအကောက်ွယ်မပေးနိုင်ရင်တော့ဒါကတော့အချိန်မီပြည့်စည်သွားနိုင်တယ်လို့ကျွန်တော်မြင်တယ
်။ NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ထိုင်မှတ်တဲ့အတူ၅ရက်ကြာထိုက်တီးဆွေးနွေးပွဲမှာဆုံးဖြတ်ပေးနိုင်တဲ့ထိုက်တီးခေါင်းဆောင်တွေပါဝင်တက်ရောက်ကြမှာဖြစ်တဲ့အတွက်ပိတ်ဆို့နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်တဲ့အခြေခံမူတွေရရှိနိုင်မလားဆိုတာစောင့်ကြည့်သွားရမှာဖြစ်ပါတယ်ရှင်။
ဆက်ပြီးတော့အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂနဲ့အောက်တိုဘာလ2ရက်နေ့က၎င်းရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။နိုင်ငွေသိန်းရဲ့တမိုင်းတစ်လျှောက်မှာမိမိရဲ့အမျိုးသားရေးတစ်ခုလည်းမဟုတ်ဘဲနဲ့ဒီမိုကရေစီရေးတိုက်ပွဲအခမ်းကဏ္ဍတွေမှာဒီဇိုင်းမမတ်လှုပ်ဆောင်လာခဲ့သူတဦးလည်းဖြစ်ပါတယ်။မိရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
နိုင်ငံသိုင်းဟာဖက်ဒရယ်ရေးနဲ့ပတ်သက်ရင်နောက်ဆုံးထွက်သက်သည့်တိုက်ပွဲဝင်ခဲ့တဲ့ကောင်းဆောင်တဦးဖြစ်တယ်လို့နိုင်ငံသိုင်းနဲ့အနီးကပ်နေခဲ့တဲ့သူကိုဆိုင်ထွန်းအေးကပြောပါတယ
်အထူးသဖြင့်အဖိုးကတော့ဖက်ဒရယ်နဲ့ပတ်သက်ရင်လုံးဝခန္ဓာကိုယ်ဝင်ချတဲ့အခြေအနေကိုတိုက်ပွဲဝင်သွားတဲ့ကောင်းဆောင်တယောက်ဖြစ်ပါဒီပေါင်းသူဝေးခံနိုင်မဲ့တည်းဆိုရယ်နိုင်ငံသိုင်းတို့ပုံကိုလည်းမရှိတော့ပါဘူးအထူးသဖြင့်ကျွန်တော်တို့နိုင်ငံသိုင်းတို့ချီးကျူးအောင်ဆိုတော့တိုင်းနာတွေကတရားနယ်လို့ထွက်တယ်သူစီချက်တစ်ခုလေးကိုရအောင်ကြိုးစားတယ်တိုင်းနာတွေရဲ့ညီညီလေးစစ်မှန်တော့ဖက်ဒရယ်ပေါ်ပေါက်ကြီးဆိုတဲ့ဒီရဲ့ကျက်နဲ့လှူရှားခဲ့တဲ့နိုင်ငံသိုင်းမရှိခြင်းဟာကျွန်တော်တိုင်းနာတွေအားလုံးရဲ့ညီညီလေးအင်အားစုကိုဖြိုခွဲလိုက်လို့ခံစားလိုက်ရပါတယ်အင်တာမဆုံးကျမှုဖြစ်ပါတယ်လေ
နိုင်ငံသိုင်းဟာကျောင်းသားဘဝကလေးကမြန်မာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပြီးနောက်ပိုင်းမှာမွန်နိုင်ငံရေးလောကထဲကိုခြေဆောင်ပြည့်ဝင်ရောက်ခဲ့သူဖြစ်တယ်လို့နိုင်ငံတိုင်းစီမှာလက်ပွန်တတိနိုင်ငံရေးလက်လာခဲ့ဘူးသူမင်းမဲຫນွယ်ကပြောပါတယ
်နိုင်ငံရေးလောကဆောင်မှုနောက်ဆောင်လုပ်လာပြီးတော့ပါတီကဖြစ်တဲ့ခံပြီးသွားတော့ဟာအဲ့ဒီဖြစ်တဲ့နိုင်ငံရေးမှာလည်းသူထောင်ထားပြတယ်သူကထောင်မူပဲဒီဖတ်ချီက60ကျော်တော့ရှိမှဖြစ်တယ်အဲ့ကနေပဲတစ်ဆင့်သာဒီပါတီကိုထောင်လို့သူကဆက်လုပ်ရှာတယ်
နိုင်ငံတိုင်းဟာတိုင်းနာလူမျိုးများတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွေအတွက်တပ်ပေါ်ဝင်ခဲ့တဲ့တလျှောက်မှာပြောရဆိုရခံရတဲ့အတွက်ထောင်ထဲမှာအနေများခဲ့ရသူဖြစ်တယ်လို့မွန်ပြည်နယ်ဆွေရဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်နေတဲ့မွန်တိုင်းနာဒေါက်တာမင်းကြည်ဝင်းကပြောပါရယ်
ကိုလိုပြောရတယ်လ
ုပ်ရတယ်ခိုင်းရတယ်ဆိုတော့တဲ့မှာပဲညာ
နိုင်ငံတိုင်းဟာကရင်ပြည်နယ်ထောက်အောင်ကျေးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့ကအပနိုင်တာတွင်အောင်နှင့်အမိတော်ငိုတုံတို့ကနေဖောင်းမြင်ခဲ့သူဖြစ်ပြီးအသက်15နှစ်အရွယ်ဖြာပေါ်အသက်တန်းကျောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်အဖြစ်နဲ့နိုင်ငံရေးလှုပ်ရှားမှုမှစတင်ပါဝင်ခဲ့ပါတယ်။အသက်20နှစ်အရွယ်မှာဗမာလွတ်လပ်ရေးတပ်မတော် PIA ကိုဝင်ခဲ့ပြီးဒုတိယကမ္ဘာစစ်အပြီးမှာတော့ပြည်သူ့ရဲဘော်အဖွဲ့ကိုဝင်ခဲ့ပါတယ်။မွန်ပြည်သူ့တပ်ဦးမှဗဟိုလုံးမှုဆောင်ကော်မတီအစည်းအဝေးတာဝန်ယူခဲ့ပြီး1989ခုနှစ်မှာမွန်အမျိုးသားဒီမိုကရေစီအဖွဲ့ MNDF ရဲ့ဒုတိယဥက္ကဋ္ဌတာဝန်နဲ့အမည်ပြောင်းလိုက်တဲ့မွန်ဒီမိုကရေစီပါတီမွန်အမျိုးသားပါတီမှပါတီဥက္ကဋ္ဌနေရာကိုဆက်လက်တာဝန်ယူခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရည်ရည်ရဆိုင်ထားတဲ့ကလေးဖလန်ဟခါလက်မကြီးတို့ချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရဖွဲ့နဲ့ကမ္ဘာပံတို့တွေ့ဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ 66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအဲ့ဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြတ်ဦးဒေသခံလူငယ် 8 ဦးကိုမြတ်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်ပါတယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်ကတင်းလွာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့တန်ရင်တင်းလွာကိုကြားခဲ့ရတာပါရှင်။ VOA ကနေအခုတုံ့လွင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလာမီတာ190ရောကနေပြန်ပြီးတော့အစအဆုံးထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း။တူကီနိုင်ငံအစ်စတန်ဘူမြို့ကစော်ရီကောင်စစ်ဝင်ရုံးနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့စော်ရီသတင်းတောင်ဂျမဲခေါရှိခေါ်ရှိုကီနဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူကီနိုင်ငံမှာရောက်ရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲသတင်းတောက်ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဆော်ရီတန်ယုံနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာတွေ့ရတာတော့ရှိတဲ့အကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။American ပြည်နယ်ဆို Florida ပြည်နယ်မှာ Hurricane Michael ဝင်ရောက်တက်ခတ်ခဲ့ပြီးတော့ဒီနေ့မှာတော့ပြည်နယ်စုရဘက်ကပြည်နယ်ထူထောင်ရေးအခိုင်အမာဆောင်ရွက်သွားမယ်ကြောင့်ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကကြေညာပြောကြားလိုက်ပါတယ် Hurricane Michael Florida ပြည်နယ်ပန်ထန်တဲ့ဒေသကိုဝင်ရောက်တက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တယ်လို့ American သမိုင်းမှာတော့တတိယအကြီးဆုံးမုန်တိုင်းတစ်ခုလည်းဖြစ်ခဲ့တာပါအမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနူလိုက်ပါသွားပြီးနိုင်ငံတကာအာကာသစခန်းကိုတော်ရောက်မဲ့ဆိုယူစ်အာကာသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တင်လိုက်ပြီးတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကလေးကတိစောက်ထားခဲ့တဲ့ကဇက်စတန်နိုင်ငံဘိုက်ကူနော်မြို့ကအာကာသစခန်းကနေလွတ်တင်လိုက်ပြီးနောက်အာကာသယာဉ်ရဲ့တောင်အပစ်စနစ်မှာဆက်ချွေမှုကြုံရရတာဖြစ်တဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောဆိုခဲ့ပါတယ်။ဒီခါပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခတွေနေရပြန်နေရေးအကူအညီပေးဖို့မြန်မာနိုင်ငံလေအဖွဲ့ဝင်ဖြစ်တဲ့အရှိတောင်အရှေ့နိုင်ငံများတင်အာဆီယံကိုကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဗီဒုကအကြက်တဲနဲ့လူခွေပြဿနာတွေကိုဖြေရှင်းမှုအာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုရဲအကြောင်းနဲ့ဒီချိန်ထဲမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကုသဘောဆန္ဒနဲ့နေရပြောင်းနိုင်မဲ့အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာဝန်ဝင်ကူညီကြဖို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်ခွန်းမှာဒီနေ့ပဲပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံသုံးဆမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြန်လည်သိမြင်ရေးလူခွင့်ရေးလေးစားလိုင်းနိုင်ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းအတွင်းမှုရုပ်ကဒီနေ့မြန်မာနယ်မှာထည့်သွင်းပြောဆိုသွားခဲ့တာဖြစ်ပါတယ်
။တရင်အချင်းချက်ကိုကွန်လင်းဂျင်ညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အတန်မနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 5509တို့ကနေထုတ်လည်ပေးသွားအောင်ပါပါ။သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောင်းပါ
This program has come to you from the Voice of America, Washington.